ရခိုင်ပြည်နယ်အုံတော်ခြေဒုက္ခသည်စခန်းမှာမနေ့ညတုန်းကမီးလောင်ကျွမ်းလာကြောင်းလူ6ဦးသေဆုံးပြီးတော့အိမ်ထောင်စု140ကျော်ကလူပေါင်း800ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။မိသက်ဦးစီးဌာနကတော့ဒီမီးဟာပေါ်စာမီးကြောင်းလို့သတင်းထုတ်ပြန်ထားပြီးတော့မီးလောင်မှုကြောင့်ပျက်စီးဆုံးရှုံးမှုတန်ဖိုးကတော့385သိန်းလောက်ရှိနိုင်တယ်ဆိုပြီးခန့်မှန်းထားပါတယ်။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကတင်ပြပေးထားပါတယ်။
ဟုတ်ကဲ့စစ်တွေမြို့နယ်ကအုံတော်ချေဒုက္ခသည်စခန်းဟာအစ္စလမ်ဘာသာဝင်တွေနေထိုင်တဲ့စခန်းဖြစ်ပြီးကြာသပတေးနေ့ည7နာရီလောက်မှာစတင်လောင်ကျွမ်းခဲ့တာဖြစ်ပါတယ်။မီးလောင်ကျွမ်းတာကြောင့်ထိခိုက်တဲ့အခြေအနေကိုရခိုင်ပြည်နယ်မိသက်ဦးစီးဌာနညွှန်ကြားရေးမှူးဦးတော်ရာကအခုလိုပြောပါတယ
်။အဖောင်မစနစ်အခန့်တီကခုနောက်စုမြအသက်30နှစ်ကျောင်းလောက်သားပါဘူး။သူအိမ်ရမီးလို့မီးကျွမ်းမီးရနဲ့စလောင်။လောင်တဲ့ဟာ45ပေပေ30စစ်ခန်းတွေတစ်ခါသမုံဝါကတစ်ခါနေပေါ့အဲ15လုံးပါပါတယ်အဲ15လုံးမှာကအိမ်တော်စု120ရှိတယ်။နောက်ယာယီတဲ20တလုံးက20တစုဆိုသူ့ပေါ်အိမ်တော်စု140တစုလူကြီးကြားမှာပေါင်းက825ဦးပေါ့လေအဲလူကြီးတို့ကလည်းဖြစ်တာပေါ့။နောက်6ယောက်တည်သွားတယ်အမျိုးသားတစ်ယောက်နဲ့အမျိုးသမီး5ယောက်ဇောင်းတဲ့အချိန်ကအိတ်တဲ့အချိန်မှာလောင်နေတော့အဲလိုမျိုးအိမ်ရဲနည်းနည်းသူတို့ကအနေထားကြီးတက်တယ်ဗျ။အဲဆိုရင်မှုတံမိုးရဲ385သိန်းလောက်ရှိပါတယ်။
စစ်တွေမြို့မိသက်ဌာနကကားနှစီးနဲ့တောရောက်နှိမ့်သက်ရမှာတောက်ကြနေမနဲ့တနားရီလောက်မှာမိငိမ့်သက်နိုင်ခဲ့ပါတယ်ဒီမီးလောင်ကျွမ်းမှုကိုပေါ်ဆမီးလို့သတ်မှတ်ပြီးမီးစတင်လောင်ကျွမ်းတဲ့နေအိမ်ပိုင်ရှင်ကိုရေးယူထားတယ်လို့ဥတော်တာကပြောပါတယ
်မီးရပေါ်ဆမီးရတော့ကိုမနှိမ့်ရှင်းတာပေါ့တွေ့ဒီပါနော်လူတွေမှုကတော့3လေးကာကြီးနဲ့အဲ့ဒါရဲမှာအမတ်တရေဆရာဆက်ထားပါတယ်အမှုဖွင့်ပြီးတော့
ရခိုင်ပြည်နယ်အစိုးရအဖွဲ့ကလျှက်စစ်နဲ့လမ်းပန်းဝင်ကြီးစီပင်တရားရေးဝင်ကြီးနဲ့အုပ်ချုပ်ရေးဆိုင်ရာတာဝန်ရှိသူတွေဟာမိဘဒုက္ခသည်တွေကိုတွားရောက်တွေ့ဆုံခဲ့ပြီးကူညီထောက်ပံ့တာတွေလှုံ့ဆော်ခဲ့တယ်လို့တည်ဆုံသူတွေကိုလည်းထောက်ပံ့ငွေပေးအပ်ခဲ့ပါတဲ့စီပင်တရားရေးဝင်ကြီးဦးဝင်းမြင့်ကတည်ဆုံသူတယောက်ကိုကျပ်ငွေ3သိန်းထောက်ပံ့ခဲ့ကြောင်းအခုလိုပြောပါတဲ့
ကျွန်တော်တကယ်နဲ့ဘုံစရာဖဲရာတော့ပြီးတော့ဟောဒီစုံနဲ့ဒီဆောက်ကိုတဲ့လေဦးဝင်းသုံးပြီးအဲ့ဒီဒါကြီးကိုပြအခဲနောက်ပြီးတော့စက်ပုံးတွေပေါ့နော်ဒါမိသားစုစက်ပုံး140တပုံးနောက်ပြီး140တပုံးကျွန်တော်ပြအပ်ပြီးနောက်အဲ့မှာရှိတဲ့ဒီရလာခနဲ့ကဆန်ကိုကျွန်တော်ပြီးတော့တန်ဖိုးထားတာ
ကစ်ပေါ့စ်တစ်ခုစီမှာစောင်းတွေအဝတ်စားတွေနဲ့အင်တော်စုသုံးပစ္စည်းတွေပါဝင်တာဖြစ်ပါတယ်လောလောဆယ်မှာတော့မိဘတင့်သူတွေကိုအုံတော်ချေဒုက္ခသည်စခန်းအနီးကအစိုးရမူလရန်ကြောင်းမှာယာယီနေရာချထားထားပါတယ်